မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစင်ကာပူမှာဂျွန်လကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ဖို့အတွက်ကတိပေးထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကလှုံ့ဆော်မှုပြက်ကွက်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်ဒန်ကဆွတ်ဆွဲပြောဆိုလိုက်ပါတယ်။အပြောထက်အလုံနဲ့တက်တည်ပြတာကိုလိုချင်ကြောင်းနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလက်တွေလှုပ်ပြတာကိုလိုချင်တယ်လို့ Fox သတင်းဌာနမင်းမြန်ကမ်းမှအကြံပေးဘော်ဒန်ကပြောတာပါ။မြောက်ကိုရီးယားဟာထိပ်သီးဆွေးနွေးပွဲပြီးချိန်ကစပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လိုအပ်တာတွေကိုစမလုပ်သေးကြောင်းနဲ့အမေရိကန်ဘက်ကမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုရှော့ချပေးဖို့အတွက်မစင်စားဘူးလို့လည်းပြောပါတယ်။သမ္မတအင်ဂျူကရေးပါတဲ့အရာရှိတူးကတော့သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်စီကိုမကြသေးခင်ကစာတစောင်ပေးပို့ခဲ့ပြီးဒီစာထဲမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကိုရှေ့ဆက်ပြီးဆွေးနွေးမှုတွေလုပ်ဖို့အတွက်ပြောင်းရမ်းမျှော်တော်ကိုဆစ်လွတ်မှဖြစ်ကြောင်းရေးသားထားတယ်လို့ပြောပါတယ်။သမ္မတထရမ့်ကလည်းကင်နဲ့ဒုတိယကြိမ်ကြောထပ်ပြီးတွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒရှိကြောင်းပြောပါတယ်။ကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার လက်နက်ကင်းရှင်းလုပ်မယ်လို့ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ကတိပေးထားတာကိုအကောင့်ထဲပေါ်ရစ်အတွက်မြောက်ကိုရီးယားဘက်ကနှိမ့်နှိမ့်ကွဲကွဲလုပ်နေတာကိုစိတ်နှောက်ယှက်ဖြစ်ရတယ်လို့အကြံပေးဘော်ဒန်က၃ရက်အတွင်းမှာပဲဒုတိယကြိမ်ကြောပြောခဲ့တာပါ။